မြန်မာစစ်တပ်က1200ကျော်ကြဆုံးခဲ့တယ်လို့အေးအေးရခိုင်လက်နက်ကင်အဖွဲ့ကထုတ်ပြန်လိုက်ပြီးမြန်မာတပ်မတော်ဘက်ကတော့ဒါဟာဝါရဖြန့်ချီမှုတသက်ဖြစ်တယ်ဆိုပြီးညင်းဆိုပါတယ်။ဒါပြင်အခုဇွန်လအတွင်းရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေရော့ကျလာပြီးလုံခြုံရေးအခြေအနေတိုးတက်လာတယ်လို့လည်းမြန်မာတပ်မတော်ပြောခွင့်ရက VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုနိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဒီနှစ်ဇန်နဝါရီလကနေမေလအထိမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့ကြားတိုက်ပွဲကြီးတိုက်ပွဲငယ်ရေအတွက်900ခန့်ရှိနေပြီ။ဒီတိုက်ပွဲအတွင်းမှာတပ်မတော်ဘက်က1200ကျော်ကြာဆုံးခဲ့တယ်လို့အေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအေဘက်ကသတင်းထုတ်ပြန်သလောက်ကြာဆုံးမှုမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကဆိုပါတယ
်။ရှိပါဘူး။အလောက်အကြီးအတွက်ထုတ်မီဒီယာတွေမှာလည်းကျွန်တော်ဖြေခဲ့တယ်။အဲဒီအတွက်ဟိုရှိပါဘူး။ဒါတော့ဟိုသူတို့ရဲ့ဝါဒဖန်ချင်းမှုသက်သက်ဖြစ်မှာပါ။
ဒီဇွန်လပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုနည်းလာသလိုရခိုင်ပြည်နယ်တွင်လုံခြုံရေးရတိုးတက်လာတဲ့အနေအထားရှိနေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆိုပါတယ
်။ဖြစ်ဖြစ်တိုက်ခိုက်မှုတွေနည်းသွားလို့အလိုလိုတုံ့ပြန်လို့ရတယ်။လုံခြုံရေးရနည်းနည်းတိုးတက်လာတဲ့အနေအထားတော့ရှိတယ်။အဲသို့တော့ကျွန်တော်တို့ဒါသာပိုင်းမှာဖြစ်တဲ့အခြေအနေတော့ရှိသေးတယ်။အကုန်လုံးတော့လုံခြုံမှုအမှခံရအပြည့်ရှိပြီလို့ကျွန်တော်တို့မပြောရဘူး။ရင်းငါးသက်ဆိုင်နဲ့တိုးတက်လာတာပေါ့လေ။
နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတော့2019ခုနှစ်ဇန်နဝါရီလကနေမေလအထိအေအေနဲ့တိုက်ပွဲပေါင်း206ကြိမ်ဖြစ်ပွားခဲ့ပြီးအေအေဖွဲ့ရဲ့အလောင်း100နီးပါးရရှိခဲ့ပြီးတော့အရှင်ဖမ်းမိသူ46ဦးကိုဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေကြောင်းပြီးခဲ့တဲ့မေလတွင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တမတော်နဲ့အေအေတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်ကြာဆုံးမှုစီးရင်ကိုတော့နှစ်ဖက်စလုံးကညှင်းဆန်ခဲ့ပါတယ်။တိုက်ပွဲတွေရော့ကျလာတယ်လို့မြန်မာစစ်တပ်ပြောခွင့်ရကဆိုပေမဲ့မနေ့ကတရက်ထဲမှာတင်ဗုဒ္ဓတော်မြို့နယ်တွင်မှာတိုက်ပွဲနေရ300ဖြစ်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်တိုက်ပွဲ300တောင်ဖြစ်တာရှိတယ်။ကျောင်းကဖြစ်တဲ့ရက်မနေ့7နာရီဒုစရိုက်မင်းကဗုဒ္ဓတော်မြို့နယ်တောင်ရွာရဲ့အရှင်မြောက်ဘက်1.2ကီလိုမီတာအကွာတောင်တန်းပေါ်မှာဒီအင်းအား200လောက်ရှိတဲ့ဒီမြမတမ်းတို့စစ်ကြောင်းကိုရခိုင်ကတော့နေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။နောက်ပြီးတိုင်းရင်ချောင်းရဲ့အနောက်ဘက်ကတံခိုးငါ350လောက်ရှိတဲ့ဒီကောင်ကတော့ဒီခိုင်ကတ်တို့ရှိတဲ့နေရာကိုထုံးပြီးစတက်ခိုက်လာတဲ့အဲကြောင့်မို့အဲ့မှာဖြစ်တာ။နောက်ပြီးတော့ဒီနေ့လေတခါကြီးဒီတင်တော်ကြီးမှာဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ရွာရဲ့အချင်းမောက်ဖွဲအဲ့မှာဒုတိယတင်တိုက်ပွဲထားဖြစ်တာ။မနေ့ကဒီဒုတိယနေ့နေ့ချင်းမှာဖြစ်ခဲ့တဲ့တိုက်ပွဲ၃ပွဲအတွင်းမှာတော့ရန်သူဘက်ကနေပြီးတော့အရာရှိတဦးပါဝင်စုစုပေါင်း78ဦးပြောင်းထွက်လာရှိတယ်။အဲ့မှာဒါအရသူတွေလည်းရှိ
ဒီတိုက်ပွဲစဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောနေသလိုတီးခြားတိမ်မပြုတ်နိုင်သေးပါဘူး။ဒီလိုတောင်ရွာဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးနေရတယ်လို့အနီးနားနှယုံဆောင်ရွာသားတို့ကပြောပါရတယ်
။တိုက်ပွဲကဟိုဒီနေ့ကနေဖြစ်တယ်။ကုန်ကြီးလေးတပါးကဆဲဘူးလို့မြင်နေသေးမှာရွာသားတွေထောက်ပြနေရတယ်
။တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှုဘုံမှုရုပ်စွန်မင်းထွန်းကတော့မနေ့ကတိုက်ပွဲတွေဖြစ်တယ်ဆိုတာကိုညင်းပါတယ်။
ဒီနေ့မှာတော့ကျွန်တော်သိတော့မရှိပါဘူးဗျာရှိနေသိရမှာ
ဘူရီတောင်မဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်တိန်းကတော့တောင်ရွာဘက်မှာတိုက်ပွဲဖြစ်ကြောင်းကိုတော့အတည်ပြုပြောပါတယ
်တိုက်ပွဲတော့ဖြစ်တယ်ဆိုပြီးတော့သတင်းရတယ်ရောနင်းတော့နေပြီငှက်နေပြည့်နေရတော့ဒီဘက်ကနေနေထိုင်တဲ့တောင်ရွာတို့ရဲ့ရောနေကြီးတယ်လို့ဘယ်လိုချင်းချင်းရှိတယ်ဆိုတော့ကျွန်တော်တို့မသိဘူးနော
်ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရတိတောင်ဘူရီတောင်ကြောက်တော်ပုံနှကျွန်းမြောက်ဦးစတဲ့မြို့နယ်တွေမှာစစ်ရှောင်ဦးရေ400,000ကျော်တိုးပွားလာနေပါတယ်အေးရခိုင်လက်နက်ကင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်သူတို့ဖွဲ့တွေအခြေစိုက်နိုင်ရေးဟာအ धिक ရည်မှန်းချက်ဖြစ်တယ်လို့အေအေဘက်ကပြောဆိုထားပါတယ်။အေအေဖွဲ့ဟာ KIA အခြေစိုက်ရာကချင်ပြည်နယ်ဘက်မှစဖွဲ့စည်းအခြေတည်လာခဲ့တာပါ။မြန်မာစစ်တပ်ဘက်ကတော့ရခိုင်ဟာအရင်ကတည်းကငြိမ်းချမ်းတဲ့နိုင်ငံဖြစ်တာမို့ဆိုပြီးအေအေဖွဲ့တွေရခိုင်ပြည်နယ်တွင်မှအခြေစိုက်မယ်ဆိုတာကိုတော့လက်မခံပါဘူး။ဒါကြောင့်လဲဒီလိုနှစ်ဖက်အခြေခံမတူတဲ့သဘောထားတွေကြောင့်ရခိုင်ပြည်နယ်တွင်စီရေပရိပခတွေဟာညှိနှိုင်းနိုင်မဲ့အလားအလာမရှိနိုင်သေးဘူးလို့လဲရခိုင်နိုင်ငံရေးသုံးသပ်သူတွေကယူဆထားကြပါတယ်ခင်ဗျာ